Bangladesh nenga ma tane ngwe ni ga sa pi lo patthama u so mok to mu te te than nan ywa twon ga de twet cop sep za ma yauk chi ni de tain ne chi de ruinja dukkha de ri ya di ru dan u a pyin than khan sa ni ya de lo khu la tamaka ga inga ni ma pyo ba de ku chain thi te song du de ma kle nge te u a pa win 12 u shi bi phit ba de a pye so mu dokhin myo tat ga pyo pya ba le me khanya
Jumla Sayani Gasapi, Bangladesh Ma, Motomu, Titanswa, Jordan Nidalu, Libyan River Taikanidre, Bangladesh Nanga, Coxes Pazama Shire, Runja Doka de Sakama, Kaling at Ute Songiadalu, Piasimuri, Mabia Shinidelu, UNHCR, Kulatamaga Doka de Miasaya Puega, Andre, Makika, Ingani, Geneva Mapilute, Drenza Shinemwema, Agulu Piovari.
Torrential rains and winds up to 70 kilometers per hour.
Moti Tanswa Yuatomido Tanaigo Kilometer Conselone, Levin, Tekakere Dre, Kling at Ute Somido, Miapia Tayari Yagabare, Nipio Mut, Tonsa Konaku Bawin, Tika Piasimu, Shisa Kogu Shigabido, Doka de Midazu Natong Aya Loka, Lubang Tatong Tong Loku, Doka Yosibare.
Did the Nemper Te, Coxas Pasama, Yiji, Mibio Murijao. တေဆုံးအတူပေါင်းကဆနအူးတီရှိနေပြီလို့သတင်းတွေမှာဖော်ပြကြပါတယ်။တနင်္ဂနွေနေ့ကကောက်ဆက်ပဇာမှာရွာသွန်းတဲ့မိုးဟာ95လက်မကျော်ရှိနေပြီ။ဒါဟာအဲ့ဒီဒေသအတွင်းဂျွန်လတဲ့ရွာသွန်းတဲ့မိုးအကြိမ်စုစုပေါင်းရဲ့3ပုံ2ပုံရှိနေတယ်လို့ဘင်္ဂလားဒေ့ရှ်မိုးစလကသတင်းထုတ်ပြန်ပါတယ်။အဲ့ဒီဒေသမှာဒုက္ခတွေကကိုးသိန်းလောက်ရှိနေတာဖြစ်ပြီးဒီထဲမှာမနစ်ကအောက်ကလနောက်ပိုင်းမ ီယာကပြောပါတယ်။မုတ်တုံမိုးတန်ခံစားကြတဲ့ဒုက္ခသည်တွေကိုဘေးလွရာပြောင်းရွှေ့ပေးတာ၊အမိုးကာရီနဲ့တခြားအကူအညီပေးတာတွေကိုဘင်္ဂလားဒေ့ရှ်အစိုးရ UNHCR နဲ့တခြားလူသားချင်းစာနာမှုအဖွဲ့တွေအားလုံးကချက်ချင်းလှုပ်ဆောင်ပေးခဲ့ကြတာဖြစ်ပြီးအဲ့ဒီဒေသမှာမုတ်တုံရာသီအစပိုင်းမှာအပြည့်အစည်းကအတော့ကိုများနေတယ်လို့လည်း UNHCR ကပြောပါတယ
်။ According to damage assessments, more than 1,000 shelters have been damaged.
ကောက်ခံရရှိတဲ့ပျက်စီးစီးရင်အဲ့ဒီမှာနေအိမ်ပေါင်း1000ကျော်ပျက်စီးရတယ်လို့ရေတိုင်း10ခုအိမ်သားအလုံးပေါင်း169လုံးကျန်းမာရေးဆေးဘေးကမ်းတစ်ခုနဲ့အစားအသောက်ဖြန့်ဝေပေးတဲ့ရုံတရုံပျက်စီးခဲ့ပါတယ်။နောက်ပြီးတော့ကုတုပါလောင်စခန်းမှာရှိတဲ့လမ်းမကြီးတစ်ခုရေမြုပ်နေလို့မော်တော်ယာဉ်တွေသွားလို့မရပဲဖြစ်နေပါတယ
်။ဒါအပြင်ရေကြီးမြေပြိုမှုတွေကျုံနေရတဲ့ဒီဒေသမှာဒုက္ခသည်အရေးအတွက်ကတိတ်ကိုများပြားနေတာဖြစ်ပြီးဒီဒုက္ခသည်တွေဘေးရန်ရဲ့ရော့ပါအောင်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့လက်တွဲပြီးလှုပ်ဆောင်နေပါတယ်လို့လည်းသူကပြောပါတယ
် The scope of the refugee population, the sheer size of the settlements and the challenging terrain
we fear များပြားလာတဲ့ဒုက္ခသည်တွေအတွက်သူတို့ကိုထားတဲ့နေရာကျယ်ဝန်းနဲ့စိန်ခေါ်မှုတွေရှိနေတဲ့မြေပြင်အနေအထားမှာအခုလိုပြင်းထန်တဲ့ရာသီဥတုကြုံရတဲ့အခါဆုံးရှုံးပျက်စီးမှုတွေနဲ့အသက်ပါတည်ဆုံးတဲ့အထိအခြေအနေတွေပိုပြီးတော့ဆိုးလာမှာကိုကျွန်တော်တို့စိုးရိမ်ပါတယ်။ကောင်းကင်မြေပုံအချက်လက်တွေရဆိုရင်ရေကြီးမြေပြိုတဲ့အန္တရာယ်နဲ့ရင်ဆိုင်ရနိုင်တဲ့ဒုက္ခသည်ပေါင်းက2,000လောက်အထိရှိမယ်လို့ခန့်မှန်းရပြီးတော့သူတို့ကိုဘေးလွတ်ရာပြောင်းရွှေ့ပေးဖို့လိုအပ်ပါတယ
်။အဲ့ဒီဒေသမှာကဲဆဲကူညီရေးတွေလုပ်နေတဲ့နိုင်ငံတကာချက်ချင်းကြီးအဖွဲ့နဲ့လာချမ်းကြီးအဖွဲ့တွေကလည်းတချို့နေရာတွေကိုသွားပြီးအကူအညီတွေပေးဖို့ရအခက်အခဲတွေဖြစ်လာနေပါပြီလို့ပြောပါတယ်။ရေကြီးမြေပြိုမှုတွေကနေအင်ဒါရီပျက်စီးမှုရှိနေတာဟာကျန်းမာရေးအတွက်တိတ်ကိုစိုးရင်စရာကောင်းတယ်လို့ချက်ချင်းကြီးအဖွဲ့ပြောခွင့်ရမက်သျူးကော့ဂရန်ကပြောပါတယ
် We're already seeing increases in acute watery diarrhea and the risk of an outbreak of waterborne diseases is now a serious
အခုလောလောဆယ်မှာကိုရေကြောင်းဖြစ်တဲ့ပြင်းထန်တဲ့ဝမ်းပြက်ဝမ်းလျှောမှုတွေတိုးလာနေတာမျိုးရေကြောင်းဖြစ်တဲ့ရောဂါကပ်ပြီးဆက်ရောက်လာမဲ့အန္တရာယ်ဖြစ်ဖို့များနေပါတယ်ဒါကိုမုတ်တုံရာသီမြောက်ခင်ကလေးကကူညီကဲဆဲရေးအဖွဲ့တွေကအထူးသတိပေးခဲ့တာပ
ါမုတ်တုံရာသီစတင်လာပြီမို့ကဲဆဲကူညီအဖွဲ့တွေဟာဒုက္ခသည်တွေကိုဘေးလွတ်ရာနေရာပြောင်းရွှေ့ပေးတာနဲ့အကူအညီပေးတာကိုအရှိန်မြင့်ပြီးလှုပ်ဆောင်နေကြပါတယ် UNHCR အဖွဲ့ကတော့ယာယီတဲအလုံးပေါင်း1000နဲ့တာပေါ်လင်ပြား3,900အပါဝင်အရေးပေါ်ပစ္စည်းတွေနဲ့ရေတန့်ဆေးပြား2,000ကိုပါဖြန့်ဖြူးပေးဖို့အတွက်အသင့်ဆောင်ထားတယ်လို့ယာယီဆေးကန်းအတွက်အမိုးကာရီနဲ့ကျမ်းမာရေးအတွက်အရေးပေါ်တုံ့ပြန်မယ်ပစ္စည်းတွေကိုပါအဆင့်နဲ့လောက်ထားတယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့ဒီဒုက္ခသည်တွေမုတ်တုံမိုးအန္တရာယ်နဲ့ရင်ဆိုင်နေရတာမို့နိုင်ငံတကာကအကူအညီတွေတိုးပြီးပေးဖို့လဲကုလသမဂ္ဂကတိုက်တွန်းနေတာပါ။ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြသူတွေကိုပြန်ပြီးလက်ခံဖို့အတွက်မြန်မာအစိုးရဘက်ကသဘောတူလှုပ်ဆောင်နေပေမဲ့လဲရွန်ဂျာဆိုတဲ့အတုံးနှုံးကိုတော့အတိမတ်ပြုမထားပါဘူး။